တော်တရှင်များမင်္ဂလာပါ။ဥပုသ္စာဖြီသင်ငန်းစာ6ဖြစ်ပါတယ်။နိုဝင်ဘာလ2ရက်ကနေ8ရက်အထိလည်လာသွားမယ့်ဥပုသ္စာဖြီသင်ငန်းစာရဲ့ခေါင်းစဉ်ကြီးကတော့ဖျားသခင်ဤစကားတော်ကိုတေချာစွာဖတ်ယူခြင်းဖြစ်ပါတယ်။ဖတ်မယ့်ကျင့်ချက်တွေကတော့နေဟမိမတ်စာခန်းကြီး8အငယ်1ကနေ8တရားဟောအကျဉ်းခန်းကြီး31အငယ်9ကနေ23ရှမသက်ခရစ်ဝင်ခန်းကြီး18အငယ်5တမန်တော်ဝတ္ထုခန်းကြီး8အငယ်26ကနေ38နေဟမိမတ်စာခန်းကြီး8အငယ်9ကနေ12ဝိပုဝါကျမ်းခန်းကြီး23အငယ်39ကနေ43တို့ဖြစ်ပါတယ်။အဓိကကျမ်းချက်ကတော့နေမီးမဆာခန်းကြီး8အငယ်8မှာတွေ့နိုင်ပါတယ်။ထို့သောဖျားသခင်ဤပညတ်တိကျမ်းစာကိုတေချာစွာဖတ်ရွ၍အ내ကိုပြန်သဖြင့်လူများနားလည်စေခြင်းကပြုကြ၏ဆိုပြီးတော့ဖော်ပြထားပါတယ်။ယေရုရှလင်မြို့ကိုတိဆောက်ပြီးပါပြီ။မြို့တကားတွေကိုတေချာစွာတက်ဆင်ထားပြီးဣသေလလူမျိုးတွေဟာနေမီးရဲ့ဥဆောင်မှုအောက်မှာတာဝန်တွေကျေပွန်စွာဆောင်ရွက်ကြတယ်။မြို့ရိုးကြီးပြည်စည်းတဲ့အကြောင်းကိုပဝန်းကျင်မှာရှိတဲ့တပါးမျိုးသားတွေမြင်တွေ့ကြတဲ့အခါထိုအမှုဟာဖျားသခင်အခွင့်နဲ့ပြည်ချောင်းကိုရိမ့်မိကြတယ်။ရန်သူတွေဟာဣသေလရဲ့ဖျားဟာစစ်မှန်တဲ့အကြောင်းကိုရိမ့်မိလာတယ်။ဘာကြောင့်လဲဆိုတော့စန့်ကျင်မှုအပေါင်းကိုပမာဏမထားဘဲနဲ့မုန်းတိမှုတွေကိုဂရုမထားဘဲနဲ့ဣသေလလူမျိုးတွေဟာမိမိတို့ချမှတ်ထားတဲ့လုပ်ငန်းကိုပြီးမြောက်အောင်လုပ်ဆောင်နိုင်လို့ဖြစ်ပါတယ်။မြို့ရိုးကိုတိဆောက်ပြီးတာနဲ့နေဟမိဟာယေရုရှလင်မြို့ရဲ့မြို့ဝင်ရာထူးကိုရဲတိုက်မှုဟာနနိကိုခန့်အပ်ထားလိုက်ပါတယ်။ပြီးတဲ့နောက်မှာသူ့ရဲ့ညီဟာနန်ကိုလည်းပဲရဲတိုက်မှုရာထူးကိုခန့်အပ်လိုက်ပါတယ်။သူတို့နှစ်ဦးကိုရွေးချယ်ရတာကတော့သူတို့တွေဟာယုဒာဖြောင့်မတ်ပြီးယုံကြည်စိတ်ချရတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဖျားသခင်ကိုအလွန်ယုံကြည်ကိုးစားတဲ့သူတွေဖြစ်ကြပါတယ်။ဒါအပြင်မြို့ရိုးကောင်းတဲ့သူတွေလည်းဖြစ်ကြပါတယ်။မြို့ရိုးဟာအေလုလလမှာပြည်စည်းပါတယ်။စထမမြောက်လဖြစ်ပါတယ်ဆက်လက်လှုပ်ဆောင်မှုဘေးရာတွေကြံ့နေသေးတယ်ဆက်လက်လည်လာမဲ့နေမီးမဆာခန်းကြီးရှစ်ကနေ30ဟာအလွန်အရေးကြီးတဲ့လုပ်ငန်းစဉ်ကိုတတမလမှာချမှတ်လှုပ်ဆောင်ပါတယ်အဲ့ဒီကြမ်းချက်အရနေမီးမဆာခန်းကြီးရှစ်ကိုကြည့်လိုက်တဲ့အခါမှာဤတိလိုက်လူမျိုးတွေအနေနဲ့ဖျားသခင်ရဲ့နှုတ်ထွက်စကားကိုလေးစားနာခံပြီးတော့နှုတ်ကပတ်တော်မှာဝမ်းမြောက်တဲ့အကြောင်းကိုမြင်တွေ့ရပါတယ်ဆိုပြီးတော့ဥပုံနဲ့ဥပု္ပ္ပစာဖြစ်တဲ့ငန်းစာကဖော်ပြပေးထားပါတယ်